မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကပေးအပ်နေတဲ့နိုင်ငံတကာအကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတအမိန့်နဲ့ရှစ်ပေါင်း90ရပ်ဆိုင်းလိုက်ပါတယ်။နိုင်ငံတကာအကူအညီပေးရေးလုပ်ငန်းနဲ့ဘျူရိုကရေစီရန်ရာတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့လက်လျောညီထွေးမှုမရှိသလိုအမေရိကန်စန်တန်ဖိုးတွေနဲ့ဆန့်ကျင်နေတဲ့ကိစ္စရပ်အတော်များများရှိနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အဲ့ဒီအကူအညီတွေဟာနိုင်ငံတွေနဲ့နိုင်ငံအချင်းချင်းကြားတဟဆာသာကြစွာတည်ရှိနေတဲ့တည်ငြိမ်တဲ့ဆက်ဆံရေးတွေကမောက်ကမဖြစ်သွားစေမယ့်အတွေ့အခေါ်တွေကိုမြင့်တင်ပေးနေတဲ့အတွဲကမ္ဘာညင်ကြေးမတည်မငြိမ်ဖြစ်လာစေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံတကာကိုပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီအစီအစဉ်တစ်ခုချင်းစီကိုဆက်ပြီးတော့ဆောင်ရမလားပြုတ်ပြင်ပြောင်းလဲမလားဒါမှမဟုတ်ရပ်ဆိုင်မလားဆိုတာသက်ဆိုင်ရာဝန်ကြီးဌာနနဲ့အေဂျင်စီတာဝန်ရှိသူတွေကစီမံခန့်ခွဲရေးနဲ့ရသုံးမှန်းချေငွေစည်းရုံး Office of Management and Budget OMB ညွှန်ကြားရေးမှူးနဲ့ညီနိုင်တိုင်ပင်ရမှာပါ။အဲ့ဒီလိုတိုင်ပင်ပြီးမှသက်ဆိုင်ရာရဲ့သုံးသပ်အကြံပြုချက်နဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်အပေါ်မူတည်ပြီးအကူအညီဆက်ပေးမလားရပ်မလားဆိုတာရပ်ပေါင်း90အတွင်းဆုံးဖြတ်မှာဖြစ်ပါတယ်။အဲ့လိုဆန်းစစ်အကဲဖြတ်မှုတွေကိုအပြည့်အစုံဆောင်ရွက်နိုင်မယ်ဆိုရင်တော့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရှစ်ပေါင်း90မတိုင်ခင်ပြန်လည်ပေးအပ်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်နိုင်ငံခြားရေးဌာနကိုယ်စားလှယ်က OMB ညွှန်ကြားရေးမှူးနဲ့တိုင်ပင်ပြီးတဲ့အခါဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဆက်လက်ထောက်ပံ့ဖို့ဆုံးဖြတ်လိုက်မယ်ဆိုရင်တော့လုပ်ငန်းတွေပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတကာအကူအညီတွေကိုလည်း OMB ညွှန်ကြားရေးမှူးနဲ့ကနဦးတိုင်ပင်ပြည်နောက်မှာနိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်ကသဘောတူမှာဒါလည်းအကူအညီတွေကိုဆက်လက်ထောက်ပံ့နိုင်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးမာကိုရူပီယိုကလည်းသမ္မတထရမ့်ရဲ့သမ္မတအမိန့်အရနိုင်ငံခြားရေးဝန်ကြီးဌာနဒါမှမဟုတ် US Aid ကစင်ပီအန်နေတဲ့နိုင်ငံတကာအကူအညီအားလုံးကိုပြန်လည်သုံးသပ်ဖို့ဆိုပြီးတော့အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်အကျိုးမရှိတဲ့နေရာတွေမှာအကူအညီငွေတွေကိုမျက်စိစုံမိတ်ဆက်ပြီးတော့ပေးအပ်နေမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အခွန်ဝန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့ပေးအပ်နေတဲ့နိုင်ငံကအကူအညီတွေကိုပြန်လည်သုံးသပ်တဲ့ဆိုတာဟာမင်္ဂန်နဲ့လောက်ရဖြစ်ပါတယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအကူအညီအတွက်ကျွန်တော်တို့သုံးနေတဲ့ဒေါ်လာတိုင်းအစီအစဉ်တစ်ခုတိုင်းမူဝါဒတိုင်းဟာအမေရိကန်ပြည်ထောင်စုကိုပုံမိုဘေးကင်းလုံခြုံစေမလားပုံမိုအားကောင်းခိုင်မာစေမလားပုံမိုတရားဝပြောစေမလားဆိုတဲ့ရိုးရွှင်းတဲ့မေးခွန်းသုံးခုနဲ့တော့ကန့်ညီဖို့လိုပါတယ်လို့နိုင်ငံခြားရေးဝန်ကြီးရူပီယိုကပြောပါတယ်သမ္မတထရမ့်ကလည်းတဟအမေရိကန်ရဲ့မူဝါဒဖြစ်တဲ့ထားကြောင့်အမေရိကန်သမ္မတရဲ့နိုင်ငံခြားရေးမူဝါဒနဲ့အပြစ်အဝကန့်ညီမှုမရှိဘူးဆိုရင်တော့နိုင်ငံကအကူအညီတွေကိုလည်းဆက်ပြီးတော့ပေးအပ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။